ဒရှင်များရှင်2012လေယာဉ်မြေဥပဒေပြင်ဆင်ရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးသွားပါမယ်။ဥပဒေဆိုတာတပ်ဆိုင်ရာလူမှုလူဒန်းစားတွေအတွက်တရားမျှတမှုဖွံ့ဖြိုးမှုလွတ်လပ်မှုငြိမ်းချမ်းစွာရေရှည်ရည်တည်နိုင်ဖို့အတွက်ကာကွယ်သတ်မှတ်နိုင်ဖို့လိုပါတယ်။ခေတ်ဆက်ဆက်လေယာဉ်မြေနဲ့တပ်ဆိုင်တဲ့ဥပဒေတွေကိုကြည့်ရင်ဘယ်ပြည်သူဘယ်လူဒန်းစားကမှမသိလိုက်ရပဲတပ်ဆိုင်ရာဌာနဆိုင်ရာအရာရှိတွေဥပဒေပညာရှင်တွေကအုတ်ချုပ်သူအကြိုက်ရေးဆွဲခဲ့တဲ့ဥပဒေတွေဖြစ်နေခဲ့တာပါပြည်သူကတင်မြှောက်ခဲ့တဲ့အစွန်းအတက်လာချိန်မှာတော့တပ်ဆိုင်ရာပြည်သူလူထုကိုအကာအကွယ်ပေးတဲ့တမာတမတ်ကြတဲ့ဥပဒေမျိုးတွေပေါ်ပေါက်လာဖို့လိုအပ်ပါတယ်လက်ရှိအစိုးရအနေနဲ့လေယာဉ်မြေဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းကိုဂျွန်လာလေလောက်ကအများပြည်သူတွေသိရှိလေ့လာအကြံပြုနိုင်ဖို့ထုတ်ပြန်ခဲ့တဲ့အတွက်တောင်သူရေးဆောင်ရွက်နေတဲ့အသင်းအဖွဲ့တွေကနေပြည်သူလွှတ်တော်တောင်သူလယ်သမားနဲ့အလုပ်သမားရေးရာကော်မတီကိုအကြံပြုချက်တွေပေးပို့ထားကြပြီးဖြစ်ပါတယ်။ဒါကြောင့်တောင်သူရေးဆောင်ရွက်နေတဲ့အသင်းအဖွဲ့တွေကိုဆက်သွယ်မေးမြန်းခဲ့ရမှာပြည်ထောင်စုတိုင်းရင်းသားတောင်သူလယ်သမားသက်မကအနေနဲ့2012လေယာဉ်မြေဥပဒေရဲ့အခန်းကားမှာဝန်ထမ်းတွေပဲပါဝင်ဖွဲ့စည်းထားတဲ့အတွက်လေယာဉ်မြေပိုင်ဆိုင်ခွင့်မှာဘလို့ပိုင်ဆိုင်ခွင့်တွေရှိသလဲလေယာဉ်မြေပိုင်ဆိုင်ခွင့်ကဘယ်ကလာတာလဲတောင်သူတယောက်ကဘလောက်ထိအလုပ်လုပ်နိုင်သလဲလောက်ကွက်ငယ်တောင်သူတယောက်ကိုအများကြီးလှုပ်လာနိုင်အောင်ဘာတွေပံ့ပိုးရမယ်ဆိုတာတောင်သူတွေမှသိနိုင်မှာပါဒါကဖွံ့ဖြိုးရေးအပိုင်းပါလေယာဉ်မြေပိုင်ဆိုင်မှုကိုဆုံးဖြတ်တဲ့အခါမှာလည်းကစင်းတင်တဲ့ဆုံးဖြတ်တာရယူပိုင်ခွင့်နဲ့ပတ်သက်ပြီးမြေလွတ်မြေရိုင်းနေလျှောက်ရမာတွေနဲ့လေယာဉ်လုတ်ပိုင်ခွင့်လျှောက်ရမာတွေရှိပါတယ်။ဒါတွေအလုံးကိုစဉ်းစားဆုံးဖြတ်တဲ့အခါမှာတောင်သူမဟုတ်တဲ့အတွက်အားနည်းချက်တွေရှိနိုင်ပါတယ်။ဒါကြောင့်လေယာဉ်မြေစီမံခန့်ခွဲမှုအစဉ်စဉ်ကိုဖွဲ့တဲ့နေရာမှာတောင်သူတွေရဲ့သဘောတဘာဝကိုသိမဲ့တောင်သူကိုယ်စားလှယ်တွေပါဖို့လိုအပ်ပါတယ်။လေယာဉ်မြေစီမံခန့်ခွဲတဲ့နေရာမှာတောင်သူပါလာပြီးဆိုတာနဲ့တောင်သူကိုယ်စားလှယ်တွေကိုရွေးချယ်ရတော့မယ်တောင်သူအရေးဆောင်ရွက်သူတွေပါလာရပါမယ်တောင်သူတွေယုံကြည်တဲ့အသိပညာရှင်အတတ်ပညာရှင်တွေခေါ်ရပြီးဆိုတာနဲ့ဝန်ထမ်းတွေကြီးမဟုတ်တဲ့အတွက်တောင်သူတွေရဲ့ဘဝတွေကိုကိုယ်စားပြုနိုင်မှာဖြစ်လို့အမှားယွင်းနဲသွားနိုင်ပါမယ်ဒါကြောင့်အခန်းကားကိုအဓိကပြင်ဆင်ဖို့အကြံပြုထားတယ်လို့ဆိုပါတယ်2012လေယာဉ်မြေဥပဒေမှာပြင်ဆင်သင့်တာတွေနဲ့ပတ်သက်ပြီးလွတ်လပ်သောတောင်သူလယ်သမားများအသင်းချုပ်မှဥက္ကဋ္ဌဦးသိမ်းအောင်ကပြောပါတယ်
။ဒီ2012လေယာဉ်မြေစီမံခန့်ခွဲမှုအဖွဲ့တွေမှာလက်ရှိအစိုးရဝန်ကြီးဌာနနဲ့ဌာနဆိုင်ရာဝန်ထမ်းအရာရှိကြီးများပူးပေါင်းပါဝင်ဖွဲ့စည်းထားတာရှိပြီးတော့တောင်သူလယ်သမားတွေကရွေးချယ်တင်မြှောက်တဲ့တောင်သူလယ်သမားကိုယ်စားလှယ်ခေါင်းဆောင်ကြီးများပါဝင်တာမတွေ့ရပါဘူး။ဒါကြောင့်မို့လို့ဒီဥပဒေမှာဘုံလျာမီစီမံခန့်ခွဲမှုအဖွဲ့ကစပြီးတော့မြို့နယ်လျာမီစီမံခန့်ခွဲမှုအဖွဲ့တွေအထိလယ်သမားတွေကရွေးချယ်တင်မြှောက်တဲ့လယ်သမားကိုယ်စားလှယ်ခေါင်းဆောင်ကြီးများကအဓိကပါဝင်ပြီးတော့သက်ဆိုင်ရာဌာနဆိုင်ရာဝန်ထမ်းများကအဖွဲ့ဝင်ဖြစ်တဲ့ပါဝင်ဖွဲ့စည်းတဲ့အဖွဲ့စည်းတွေဖြစ်တင်ပါတယ်
လာတူပဲတိုင်းရင်းလူထုတိုးတက်ရေးမိဖက်အဖွဲ့ကပေးပို့မဲ့ပြင်ဆင်ချက်၉ချက်ထဲကအဓိကအလေးပေးတဲ့အချက်တစ်ခုအနေနဲ့လယ်သမားဆိုတဲ့အထိပ္ပယ်ဖွင့်ဆိုချက်မှာရေလုတ်သားတွေမွေးမြူရေးသမားတွေပါနေတာတွေရှိတဲ့အတွက်တောင်သူစစ်စစ်ဖြစ်အောင်ဆွေးနွေးအကြံပြုထားပါတယ်တိုင်းသားဒေသတွေမှာရှိတဲ့စိုက်ပျိုးတောင်ယာတွေမပါတဲ့ဟာတွေကိုလည်းထည့်သွင်းထားပေးထားပါတယ်အပိုင်၄၀မှာရှိတဲ့လယ်စီအဖွဲ့တွေလှုပ်ဆောင်ချက်တွေကိုတရားစွဲဆိုခွင့်မရှိဘူးဆိုတဲ့ကိစ္စကိုမှားယွင်းတဲ့ဆုံးဖြတ်ချက်တွေမှာတရားစွဲဆိုဖို့လှုပ်ဆောင်နိုင်တဲ့အကြောင်းကိုဆွေးနွေးထားတယ်လို့သိရပါတယ်။အကြံပြုချက်တွေပေးပို့ထားတဲ့အပေါ်ဆက်လက်ဆောင်ရွက်ရမှာနဲ့ပတ်သက်ပြီးပြည်သူ့လွှတ်တော်တောင်သူလယ်သမားနဲ့အလုပ်သမားရေးရာကော်မတီဥက္ကဋ္ဌဦးကျော်မြင့်ကအခုလိုဆက်လက်ပြောပါတယ်။
လေအမြင်ဥပဒေကြမ်းကမြို့သားလွတ်တော်ကပြင်ပြီးပြီဆိုတော့ပြည်သူ့လွတ်တော်ရောက်လာမယ်ရောက်လာတဲ့အခါကျလို့ရှိရင်အဲ့ဒါတွေကိုဥပဒေကြမ်းကော်မတီနဲ့အကြံပြုချက်တွေကိုအကြံဉာဏ်ဥပဒေကြမ်းကော်မတီနဲ့ကျွန်တော်တို့ဆွေးနွေးတာမြို့သားလွတ်တော်နဲ့ကွဲလွဲမှုရှိတယ်ဆိုလို့ရှိရင်တောင်သူလွတ်တော်ကိုပြန်တင်မှာပေါ့
တောင်သူအတွက်ရေးဆွဲမဲ့ဥပဒေမှာတကယ်လိုအပ်တာကတောင်သူလူထုရဲ့ဆန္ဒနဲ့အတန်နေဖြစ်ပါတယ်အမျိုးသားလွတ်တော်ပြီးရင်ပြည်သူ့လွတ်တော်ကပြင်ရမှာဖြစ်ပါတယ်အဲ့ဒီမှာလဲ အမျိုးသားလွတ်တော်လိုပဲတောင်သူတွေရဲ့အတန်သဘောထားတွေမပါရင်တော့လေမပါတာကအာဏာချက်တစ်ခုလိုဟာကွက်ဖြစ်နေနိုင်ပါတယ်လက်ရှိအချိန်မှာအဖွဲ့အစည်းပေါင်းစုံကရောလွှတ်တော်ကရောတာဝန်ရှိသူတွေကရောပြင်ဆင်ဖို့တော့လုပ်နေကြပါပြီအကြံပြုပေးဖို့ထားတာတွေကိုဘယ်သူကဆုံးဖြတ်ချက်ပေးမှလဲအဲ့ဒီဆုံးဖြတ်ချက်ဟာတောင်သူတွေကိုဘလောက်ကိုစားပြုမလဲတကယ်တမ်းတောင်သူတွေနဲ့အတူလယ်ယာမြေပြဿနာတွေကိုဖြေရှင်းနေသူတွေရဲ့တွေ့ရှိချက်တွေကရောပါပါမလားအောက်ခြေကရရှိတဲ့အချက်တွေအကောင်းဆုံးအချက်တွေပါမသွားဘူးဆိုရင်တော့2012လယ်ယာမြေဥပဒေကိုပြင်ဆင်တယ်ဆိုတဲ့အမိခံတသက်သာဖြစ်သွားနိုင်ပါကြောင်းတင်ပြလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးတွေပါ